ပြည်လဲပြင်းကိုဆက်လီတွင်နဲ့ဖြတ်တန်းထွက်ပြေးပြီးဒေသရင်းနိုင်ငံတွေကိုရောက်လာကြတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါတယ်ဆိုရင်ပြန်ခေါ်ဖို့အသင့်ရှိတဲ့အကြောင်းမြန်မာအစိုးရကပြောပါတယ်မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေအများစုအပါအဝင်လေဆိပ်ပြေးဒုက္ခထဲတွင်နဲ့ပတ်သက်လို့ဖြေရှင်းဖို့မြန်မာအစိုးရကတာဝန်ယူမှုမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလ ရှားအင်ဒိုနီးရှားထိုင်းစတဲ့နိုင်ငံတွေကိုရောက်လာနေသူတွေပင်လယ်ထဲမှာမျောနေတဲ့သူတွေနဲ့ပတ်သက်လို့ဒေသပြင်းနိုင်ငံတွေဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းသူ့ရဲ့ရည်တည်ချက်ကိုပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံကရောက်လာသူတွေပါတယ်လို့အများကပြောနေတယ်လို့ခိုင်လုံတဲ့အထောက်အထားရှိတယ်ဆိုရင်တော့အစိုးရအနေနဲ့တိုင်းပြည်ကိုပြန်ခေါ်ဖို့အသင့်ရှိတယ်လို့ဒီကနေ့ရန်ကုန်မြို့ကတန်တမန်တွေနဲ့တွေ့ဆုံပွဲအတွင်းပြန်ကြားရေးဝန်ကြီးဦးရထွက်ကပြောကြားလိုက်တာပါ
Understanding these are the concerns about the international community on the people in the sea and the people, some people arriving to the, some of the ASEAN member countries.
ပြည်နယ်မျိုးကိုဖြတ်သန်းပြီး ASEAN ဖွဲ့ဝင်နိုင်ငံတချို့ကိုရောက်လာကြတဲ့လူတချို့နဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်းကစိုးရိမ်ပူပန်နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်။ဒီထက်ကတချို့သူတွေကသူတို့ကမြန်မာနိုင်ငံကလာတယ်လို့ပြောကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတယ်လို့ပြောကြပါတယ်။ကျွန်တော်တို့ရဲ့ရည်ရည်ချက်ကအင်တာနက်မှာရှင်းပါတယ်။အရင်ဆုံးကတော့ဒီလူတွေကဘသူတွေလဲဆိုတာကိုခွဲခြားစီစီပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်သူတို့တွေကမြန်မာနိုင်ငံကလာတဲ့လူတွေဖြစ်တယ်လုံလောက်တဲ့ထောက်ထားတွေလည်းပြသနိုင်နေဆိုရင်တော့မြန်မာနိုင်ငံနေနဲ့ကုတန်းပြည်ကလူတွေကိုပြန်ခေါ်ဖို့အသင့်ရှိပါတယ်ဒါမျိုးတွေကိုလည်းကျွန်တော်တို့အင်ဒိုနီးရှားနဲ့မလေးရှားမှာလုပ်ခဲ့ဘူးပါတယ
်ဒေသတွေတာဝန်ရှိတဲ့သူတွေနဲ့ဒုက္ခတဲ့အရေးဆောင်ရွက်နေသူတွေကတော့မကြသေးခင်လတွေအတွင်းထိုင်းနိုင်ငံမလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေစီဆက်လွေတွေနဲ့ရောက်လာကြတဲ့ဒုက္ခသည်တွေတွေမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေလည်းအများအပြားပါဝင်တယ်လို့ပြောဆိုထားကြတာပါရခိုင်ပြည်နယ်ဘူးစီတောင်အမတ်ဦးရွှေမောင်ကလည်းလှေစီးပြေဒုက္ခတဲ့အများစုဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတာသိကြတယ်လို့သုံးသပ်ပါတယ်
။အဲသူတို့ကျွန်တော်တို့ဒီစစ်တွေတို့နော်ဘူးစီတောင်တို့မောင်တော်တို့အဲ့ဒီကနေလှုပ်ပြီးတော့မှသူတို့ရဲ့အဆက်တွေကနေတဆင်းပေါ့နော်။အဲဒီမောင်တော်တောင်ပိုင်းကနေပေါ့သူတို့ချင်းအဲပြီးတော့စစ်တွေဘက်ကနေလေသူတို့ကပင်လေတွေကိုတွားပြီးမှအဲဒီဟိုဘက်ကကျွန်တော်တို့ဒီပြည်ဆိုင်ရာဒီရေပိုင်နေပေါ့နော် International Water တဲ့မှာပဲသူတို့ကအော်အဲ့လိုမျိုးလူပေါင်းကိုဂိုင်းရင်သင်းပေါ်လေရက်နေတာဟုတ်အဲ့ဒီမှာသူတို့တွားကြတယ်ဆိုတော့အဲ့ရတဲ့တက်တက်ပြီးတော့အံကက်သဘောထားကိုပြောရရင်အဲ့လိုထွက်ခွာသွားတဲ့လူကအများစုကမြန်မာနိုင်ငံကသူဖြစ်တယ်အဲ့လိုပြောရလဲဆိုတော့အံကယ်လေးအားလုံးကိုမမြင်နိုင်မဲ့အကုန်လုံးဒေသသုံးပြလို့ရပါတယ်သူတို့မော်တော်တွေမှာတွေ့တယ်တပ်ပုံတွေမှာတွေ့တယ်အဲ့ဒီမှာအမျိုးသမီးတွေဝတ်စားတဲ့အဝတ်အစားကိုကြည့်လို့ရှိရင်ကျွန်တော်တန်းကြောနိုင်ပါတယ်အဲ့ဒါကျွန်တော်ရခိုင်ပြည်နယ်ကပဲအဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင်တော့မှအမျိုးသမီးကလေးတွေမတော်ဘူးသူတို့စီကအမျိုးသားပဲအလုပ်လုပ်ဖို့ပြသွားကြတာဆိုတော့အလုပ်လုပ်ဖို့သွားတဲ့လူကနော်ပတ်စံသွားရှာမဲ့လူကမိန်းမနဲ့ကလေးကိုမခေါ်ပါဘူးအမျိုးသမီးနဲ့ကလေးတွေကိုခေါ်တဲ့လူကကျတော့မြန်မာနိုင်ငံအတွင်းမှာရှိတယ်သူတို့ကလည်းနော်ခုလူတွေအားလုံးကြားနေတဲ့အတိုင်းအကြောင်းဒီကြောက်ကြရတဲ့မျိုးစုံပြီးတော့အဲ့ဒါကြောင့်သူတို့ကအဲကောင်းတဲ့နေရာသူတို့မစိတ်ပါဘူးလေကောင်းတယ်လို့ထင်တဲ့နေရာကိုသူတို့သွားဖို့ကြိုးစားတာ
ဆက်လီပေါ်မှာအစူးလိုက်အပြုံလိုက်လိုက်ပါလာသူတွေတဲ့အမျိုးသမီးတွေနဲ့လူမမဲခလေးငယ်တွေပါပါဝင်နေလို့လူသားချင်းစာနာမှုအနေနဲ့အသက်ကယ်ကြဖို့အရေးနိုင်ငံတကာအနေနဲ့ရောအာဆီယံနိုင်ငံတွေအနေနဲ့ပါဒေသတွေမှာဒီပြဿနာကိုအရေးတကြီးပူးပေါင်းဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်အင်ဒိုနီးရှားသမ္မတဟောင်းဆူဆီလိုဘန်ဘန်ယိုဟိုယိုနိုကလည်းလှေစည်းပြေးနေသူတွေရဲ့အရေးမြန်မာနိုင်ငံအနေနဲ့ခေါင်းဆောင်မနေသင့်ဘူးလို့Twitter Internet လူမှုကွန်ရက်မှာတနင်္ဂနွေနေ့ကပဲဖော်ပြခဲ့ပါတယ်။ရန်ကုန်မြို့ကမြန်မာညီညွတ်ရေးစင်တာတာဝန်ရှိသူတဦးကတော့ဒီကနေ့တန်တမန်နေနဲ့တွေ့ဆုံရမှာနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေကရှင်းလင်းပြောကြားခဲ့တယ်လို့ပြောပါတယ
်။ Both people ပေါ့နော်။လူကြီးကဲမှာရှေ့ပေါ်မှာနေနေတဲ့လူတွေသိချပေါ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုတချို့သတင်းတွေမှာမြန်မာနိုင်ငံကပါဝင်ပတ်သက်ဖို့ဟုတ်ပေါ့မလူချင်ဘူးဆိုတဲ့ဟာ negative ထွက်နေတဲ့ကိစ္စလို့နဲ့ပတ်သက်ပြီးတော့အစိုးရဘက်ကနေပြန်ရှင်းပြတယ
်အရှိတောင်အရှနိုင်ငံတွေကကမ်းခြေတွေစီကိုဆက်လက်ကြီးတွေနဲ့ဆက်ရောက်လာနေတဲ့ထောင်ချီတဲ့လှေစည်းပြေဒုက္ခတွေရဲ့အရေးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံဘက်ကတာဝန်ရှိတဲ့သူတွေအစ်စ်မြင့်တွေ့ဆုံဆွေးနွေးပြီးတော့ဝိုင်းဝန်းဖြေရှင်းအဖြေရှာနိုင်မှုအတွက်ကြိုးပမ်းနေစီမှာပဲမြန်မာအစိုးရဘက်ကတော့ဒီဒုက္ခတွေတွေဟာမြန်မာနိုင်ငံဘက်ကလာရောက်သူတွေလို့ပြောဆိုနေတဲ့အပေါ်ညင်းဆန်တယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးပေါ်မှာလည်းစန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်ရှင်